ဝါရီလ၈ရက်အင်္ဂါနေ့မှာလစ်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ပတ်မှုကျွန်းပေါ်၌ခရစ်တော်ပေးသောရှင်ယောဟန်၏ယူပါယုံဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး၁ငယ်၁၂ကနေ၁၈ကိုဖတ်ရှုပါ။ရှင်ယောဟန်ဖော်ပြထားတဲ့ခရစ်တော်ရဲ့တည်တံ့တော်နဲ့ဒန်လနဂရီကျမ်းခန်းကြီး၁၀ငယ်၅နဲ့၆ကဒန်လဖော်ပြတဲ့ဖျားရှင်ရဲ့ဇာတိတည်တံ့တော်အကြောင်းကိုနှိုင်းရှင်ပါ။ရှင်ယောဟန်ရဲ့ယူပါယုံမှာဖျားရှင်ဟာဘယ်လိုမျိုးတည်တံ့နဲ့ပေါ်လာသလဲ။ဖျားရှင်ဟာဘယ်အမှုကိုပြုတော်မူသလဲဆိုတာကိုကြည့်ကြပါစို့။ထိုတို့ငါနှင့်စကားပြော၍အတန်မြင့်သောသူကိုမြင်ချင်းကငါသည်လှဲ့ကြည့်လင်ရွှေမီးကွက်ခုနှစ်လုံးကို၎င်းထိုမီးကွက်ခုနှစ်လုံးအလယ်၌လူသားတော်နှင့်တူသောသူတို့ဦးကို၎င်းမြင်၏ထိုသူသည်ခြေတို့တိုင်အောင်ဝတ်ချုံလျက်ရင်တော်၌ရွှေကပန်းကိုစီးလျက်ဖြစ်၏ခေါင်းတော်နှင့်စပင်တော်သည်ဖြူသောသွေးမွေးကဲ့သို့၎င်းမိုးပွင့်ကဲ့သို့၎င်းဖြူ၏မျက်စိတော်သည်လည်းမီးလျံကဲ့သို့ဖြစ်၏ခြေတော်သည်လည်းမီး၌ချွတ်ပြီးသောကြေးဝါဆင့်နှင့်တူ၏အတန်တော်သည်လည်းသမုတ်တရားတန်ကဲ့သို့ဖြစ်၏လက်ရလက်တော်သည်လည်းကျဲခုနှလုံးကိုကင်ဤကတွင်းတော်ထဲကလည်းထက်တော်တန်လျက်ထွက်ဤမျက်နာတော်သည်အရှိန်တကိုးနှင့်ထွန်းတောက်သောနေခဲ့သူဖြစ်ဤထိုသူကိုငါမြင်သောအခါတင်မတက်ဖြစ်၍ခြေတော်ရင်း၌လဲလျက်နေဤထိုသူသည်လက်ရလက်တော်ကိုငါအပေါ်သို့တင်လျက်ကြောက်ရွံ့ခြင်းမရှိနှင့်ငါသည်အဦးဆုံးသောသူနောက်ဆုံးသောသူဖြစ်ဤအသက်ရှင်သောသူလည်းဖြစ်ဤငါသည်အရင်သေးသည်ဖြစ်၍ကဘာအဆက်ဆက်အသက်နှင့်ပြည့်စုံဤမရဏနှင့်မရဏနိုင်ငံကိုလည်းငါအစိုးရဤဆိုပြီးတော့ဖော်ပြထားပါသည်စီမီခုံအလယ်မှာယေရှုရှင်ဟာယေပြောဟိမင်းကြီးရဲ့ဝတ်ယုံတော်ကိုဝတ်ဆင်ပြီးတော့လျှောက်သွားနေတော်မူတယ်ဆိုတာကိုရှင်ယောဟန်မြင်တွေ့ခဲ့ရပါတယ်။ယေရှုရှင်စီမီခုံများအလယ်မှာလျှောက်သွားနေတယ်ဆိုတဲ့မြင်ကွင်းဟာဖျားရှင်ကနေရှေးဣသေလလူမျိုးကိုပေးထားတဲ့ဂရုတော်အတိုင်းဖျားရှင်ဟာမိမိလူမျိုးနဲ့အတူအစဉ်ရှိတော်မူတဲ့အကြောင်းကိုပြသခြင်းပဲဖြစ်ပါတယ်။ဗျာဒိတ်ကျမ်းကနေဖော်ပြတဲ့စီမီခုံတိုင်းတွေဟာအာရှတိုက်အတွင်းမှာရှိတဲ့အသင်းတော်ခုနှစ်ပါးကိုပုံဆောင်ထားပါတယ်။အဲ့ဒီမူရင်းပြတဲ့အရေးပေးတဲ့သူကိုယ်တိုင်ရဲ့အကျဉ်းစီအစီအစဉ်ပဲဖြစ်ပါတယ်။အဲ့ဒီစီမီခုံနိုင်တွေကိုလည်းပဲခေအဆက်ဆက်တရှိသွားမဲ့အသင်းတော်ကိုလည်းပုံဆောင်ပါတယ်။တန်ရှင်သောဝိညာဉ်တော်အားဖြင့်ယေရှုရှင်ဖျားဟာကမ္ဘာမြေပေါ်မှာရှိတဲ့မိမိရဲ့အသင်းတော်ကိုအစဉ်တစိုက်ကြည့်ရှုဂရုပြုတော်မူပါတယ်။ဒါအပြင်ဖျားရှင်ဟာမိမိရဲ့လူမျိုးကိုမိမိပြင်ဆင်ထားတော်မူတဲ့အိမ်တော်ကိုခေါ်ဆောင်သွားတဲ့အချိန်ထိတိုင်ကြည့်ရှုပြုစုဂရုစိုက်တော်မူလိမ့်အောင်မှာဖြစ်ပါတယ်။ယေရှုရှင်ဟာယေပြောဟိတ်ဝိညာဉ်တော်ကိုဝတ်ဆင်ပြီးတော့စီမီခုံတိုင်ရဲ့အလယ်မှာရှိတဲ့တည်တံ့တော်ဟာလည်းပဲယေရှုရှင်ဗိမ္မာန်တော်အတွင်သတ်မှတ်ထားတဲ့ဓလိထုံးစံပဲဖြစ်ပါတယ်။တာဝန်ကျယေပြောဟိတ်တဦးဟာဗိမ္မာန်တော်အတွင်နေ့စဉ်မိထွန်းကြီးရပါတယ်။စီမီခုံတိုင်ကိုလင်းလက်တောက်ပနေဖို့အထူးသတိပြုပြီးတော့နေ့စဉ်ပြုရမယ့်ဝတ်တရားပဲဖြစ်ပါတယ်။အလင်းမှိန်သွားတဲ့စီမီတိုင်ကိုစီပြန်လည်ဖြစ်တာမိစာဟောင်းတွေကိုဖယ်ရှားတာမိစာအသက်တက်စင်တာတွေကိုတာဝန်ယူလှုပ်ဆောင်ပေးနေပါတယ်။ထွန်းလင်းတောက်ပနေအောင်အမြဲထားရှိပါတယ်။အဲ့ဒီနေရာအဖြစ်ရေပြောဟိတ်ဟာမိတိုင်တိုင်းရဲ့အခြေအနေကိုကြိုတင်သိရှိထားနိုင်ပါတယ်။ထွန်းလင်းသူယေရှုရှင်ဟာလည်းပဲမိမိရဲ့လူမျိုးတွေနဲ့အတူရှိနေပြီးတော့လိုအပ်သမျှကိုကူညီမဆပေးနေစေဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး1အငယ်1အငယ်9အငယ်73အငယ်79ဗျာဒိတ်ကျမ်းခန်းကြီး3အငယ်1အငယ်8အငယ်25တို့ကိုဖတ်ရှုပါ။ငါတိဤဆိုပြီးတော့ပြောတဲ့စကားရဲ့အဓိပ္ပာယ်ဟာယေရှုရှင်ဟာမိမိလူမျိုးလိုအပ်နေသမျှကိုသိရှိနေတဲ့အကြောင်းမိမိရဲ့လူမျိုးတွေရဲ့အခြေအနေဘယ်လိုမျိုးရှိတယ်ဆိုတဲ့အကြောင်းကိုခံစားသိရှိနိုင်တဲ့အကြောင်းကိုဆွလိုထားပါသလားဆိုတာကိုကြည့်ကြပါစို့။တင်းဒီမတရားသောသူတို့ကိုလက်မခံနိုင်ကြောင်းကို၎င်းတမန်တော်မဟုတ်ဘဲတမန်တော်ဖြစ်ရောင်ဆောင်သောသူတို့ကိုစစ်ဆေး၍လှည့်ဖြားသောသူဖြစ်သည်ဟုတည်ကြောင်းကို၎င်းတင်းအကျင့်ကျင့်ချင်းဒုက္ခခံခြင်းဆင်းရဲခြင်းကိုငါသိ၏။သို့တော်လည်းတင်းဒီကြွယ်ဝပြည့်စုံခြင်းရှိ၏။ယူဒလူဖြစ်ရောင်ဆောင်၍ယူဒလူမှန်မဟုတ်စာတန်၏အပေါင်းအသင်းဖြစ်သောသူတို့၏ကဲ့ရဲ့ခြင်းကိုလည်းငါသိ၏။တင်အကျင့်ကျင့်ခြင်းကို၎င်းစာတန်၏ယာစပလင်ရှိရာအယက်တည်းဟုသောတင်၏နေရာအယက်ကို၎င်းငါသိ၏။စာတန်၏နေရာအယက်၌တင်တို့တွင်အတိတ်သင်းကိုခံရသောအန်တိပသည်တစ္ဆာရှိ၍ငါဘက်၌တသက်ခံရသောနေ့ရက်ကာလတွင်ပင်တင်သည်ငါ၏နာမကိုဆွဲကင်၏။ငါ၏ယုံကြည်ခြင်းတရားကိုမစွန့်မပယ်။တင်အကျင့်ကျင့်ခြင်း၊ချစ်ခြင်း၊မှုဆောင်ခြင်း၊ယုံကြည်ခြင်း၊တည်ခံခြင်းကို၎င်းနောက်ကျင့်သောအကျင့်တို့သည်အရင်ကျင့်သောအကျင့်ထက်သာ၍များကြောင်းကို၎င်းငါသိ၏။တာတိမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှားလိုက်လော့။ဖျားသခင်ဤဝိညာဉ်ခုနှစ်ပါးနှင့်ကျဲခုနှစ်လုံးရှိသောသူဤအမိန့်တော်ကတင်ဤအကျင့်ကိုငါသိ၏။တင်သည်အသက်ရှင်ဟန်ရှိတော်လဲတေလျက်နေသည်ကိုငါသိ၏။တင်ဤအကျင့်ကိုငါသိ၏။အဘယ်သူမျှမပိတ်နိုင်သောတကားကိုတင်ရှင်း၌ငါဖွင့်ထားပြီးအကြောင်းမူကားတင်သည်အနည်းငယ်သောခွန်အားရှိသည်နှင့်ငါ၏နှုတ်ကပတ်တော်ကိုစောင့်ရှောက်ခဲ့ပြီးတင်းအကျင့်ကိုငါသိ၏တင်းသည်အေးမဟုတ်အပူမဟုတ်သည်ကိုငါသိ၏အေးခြင်းဖြစ်စေပူခြင်းဖြစ်စေတခုခုကိုငါအလိုရှိ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်ယေရှုရှင်ဟာမိမိကိုယ်ကိုအဦးဆုံးသောသူနောက်ဆုံးသောသူလို့တင်စားထားပါတယ်ဟေလသဝါဟာရမှာတော့နောက်ဆုံးဆိုတဲ့စကားလုံးဟာ desktop ဖြစ်ပါတယ်အဲ့ဒီဝါရကိုဆွဲပြုတ်ပြီးတော့ eschatology ဆိုပြီးတော့ခေတ်စားနေတဲ့နောက်ဆုံးနေ့ရဲ့ကာလအကြောင်းကိုလေ့လာခြင်းပညာဟာပေါ်ပေါက်လာပါတယ်အဲ့ဒီနောက်ဆုံးနေ့ရဲ့ကာလဆိုင်ရာပညာဟာယေရှုခရစ်တော်ရဲ့အကြောင်းကိုအရင်ခံပြီးလေ့လာရပါတယ်နောက်ဆုံးနေ့ရဲ့အထိအကြောင်းအရာကိုပြောဆိုခဲ့တဲ့သူဖြစ်ပါတယ်အသက်ရှင်တဲ့သူတဦးတည်းဖြစ်တော်မူတဲ့မရဏနဲ့တည်ခြင်းရဲ့တော့ကိုပိုင်ဆိုင်ထားနိုင်သူလည်းဖြစ်ပါတယ်ယေရှုရဲ့အသေးခံခြင်းရှင်ပြန်ထမြောက်ခြင်းကြောင့်သူမှာတေခြင်းရဲ့တကားကိုဖွင့်နိုင်တဲ့အာနာတကူကိုပိုင်ဆိုင်ထားပါတယ်။ယောဘခန်းကြီး၁၉ငယ်၁၆ဆာလံကျမ်းခန်းကြီး၉ငယ်၃၃မှာတွေ့နိုင်ပါတယ်။ဖျားရှင်ကိုကိုးစားယုံကြည်သူတိုင်းဟာတေလွန်ခဲ့တဲ့အချိန်တနေ့တင်းကြိုင်းကူအတွင်းကနေပြန်လည်နိုးထလာပြီးတော့ထာဝရအသက်ရှင်ခြင်းအခွင့်ကိုရရှိပိုင်ဆိုင်ခွင့်ရရှိပါလိမ့်မယ်။ယေရှုရှင်ရဲ့နောက်တော်ကိုလိုက်လျှောက်တဲ့တက်ဆာရှိနောက်လိုက်တွေဟာကြောက်ရွံ့စရာမလိုပါဘူး။ဘာကြောင့်လဲဆိုတော့တေခြင်းတရားကိုတောင်ပိုင်သာအုပ်ဆိုးထားနိုင်တဲ့အရှင်ဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။တေလုံနဲ့သူတွေကိုတောင်ဂရုပြုတော်မူမယ်ဆိုရင်အသက်ရှင်တော်မူတဲ့ရှိတဲ့သူတွေကိုဘယ်လောက်ချစ်တော်မူမလဲဆိုတာကိုစဉ်းစားကြည့်ပါဒုတိယကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့တစ္ဆာရှိစွာနဲ့ဖခင်ရှင်ရဲ့နောက်တော်ကိုအဆုံးထိတိုင်ယုံကြည်သက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ကာနဲ့ဥပုသ္စာပြေသင်ခန်းစာကဖော်ပြပေးထားပါတယ်